မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအထောက်အကူဖြစ်ဒေါ်လာသန်း၈000နီးပါးပေးဖို့ဂျပန်ဝန်ကြီးချုပ်ကဒီကနေ့အတည်ပြုပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့၅ရက်ကြာဂျပန်နိုင်ငံခီးစဉ်အတွင်းဒီကနေ့မှာဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့မင်းနဲ့ပိုင်းမှာတော့ဂျပန် နိုင်ငံရောက်ဒီမြန်မာတွေနဲ့လည်းတွေ့ဆုံခဲ့တာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ဂျပန်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးမတ်တင်ထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ငွေနော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဂုံပြူတက်ဖွဲ့နဲ့ဒီကနေ့ကြိုဆိုခဲ့ပါတယ်။ခေါင်းဆောင်တို့တွေ့ဆုံပြီးပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာတော့မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအထောက်အကူဖြစ်ဂျပန်နိုင်ငံကဂျပန်ယန်ဘီလီယံ၈၀၀ဒေါ်လာ၈ဘီလီယံနီးပါးပေးမယ်လို့ဂျပန်ဝန်ကြီးချုပ်ရှ
ဘီလျံ800ဒေါ်လာ 9.3 ဘီလျံကိုဂျပန်မြန်မာပူးပေါင်းဆောင်ရေးအစီအစဉ်တွေကနေတဆင့်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံတွင်းကဒေသတွေနဲ့ကုန်ထုတ်လုပ်မှုတွေအတွက်စီးပွားရေးဖွံ့ဖြိုးမှုအထောက်ပံ့အနေနဲ့ပေးအပ်တာဖြစ်ပါတယ
်။ဂျပန်ဘက်ကဒီအကူအညီကို9နှစ်ကာလအတွင်းပေးအပ်သွားမှာဖြစ်ပြီးတိုင်းရင်းသားလူနည်းစုတွေဖွံ့ဖြိုးရေးအတွက်အစိုးရကဏ္ဍဘက်ကရောပုဂ္ဂလိကကဏ္ဍဘက်ကပါဂျပန်ယန်40ဘီလျံထောက်ပံ့မှုစီစဉ်ထားတာဖြစ်ပါတယ်။ကျန်တဲ့ထောက်ပံ့ငွေတွေကိုတော့လေးစိတ်လျှက်စစ်တို့လိုကဏ္ဍတွေမှာအသုံးပြုမယ်လို့လဲဂျပန်အစိုးရတာဝန်ရှိသူတွေကပြောပါတယ်ဂျပန်နိုင်ငံရဲ့အထောက်အပံ့အပေါ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကလည်းအခုလိုပြောဆိုခဲ့ပါတယ
်ကျမတို့နိုင်ငံရဲ့ဒီမိုကရေစီရရှိရေးအတွက်ငြိမ်းချမ်းရေးရရှိရေးအတွက်ပံ့ပိုးမှုတွေကိုဂျပန်နိုင်ငံကနေပြီးတော့လေးလေးလင်းလင်းထောက်ခံခဲ့တာလေအများကြီးကျမတို့အလေးထားပါတယ
်ဆယ်စုနှစ်ပေါင်းများစွာဆေးအုပ်ချုပ်ရေးအောက်စီးပွားရေးစီမံခန့်ခွဲမှုညှင်းပြင်းခဲ့တာရဲ့အကျိုးဆက်အဖြစ်နဲ့မြန်မာနိုင်ငံတွင်းလမ်းပန်းဆက်သွယ်ရေးနဲ့လျှက်စစ်ကဏ္ဍလိုအခြေခံအဆောက်အုံပိုင်းမှာလိုအပ်ချက်တွေကအများအပြားရှိနေတာပါမြန်မာနိုင်ငံရဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍပူးပေါင်းဆောင်ရွက်ရေးအပါအဝင်အခြေခံအဆောက်အုံတည်ဆောက်ရေးဆိုင်ရာကဏ္ဍတွေမှာဂျပန်ဘက်ကအစဉ်တစိုက်အကူအညီပေးအပ်နေတာလည်းဖြစ်ပါတယ်နိုင်ငံတော်အတိုင်ပင်ခံရဲ့ဂျပန်နိုင်ငံခီးစဉ်ကနေဂျပန်ရင်းနှီးမြှုပ်နှံမှုတွေလည်းပိုပြီးတိုးလာဖို့စီးပွားရေးအတိုင်အဝိုင်းကမျှော်လင့်ပါတယ်မြန်မာနိုင်ငံစံစဘာလုပ်ငန်းရှင်များအသင်းရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်မော်တော်ယာဉ်ထုတ်လုပ်ဖြန့်ဖြူးရောင်းချသူများအသင်းရဲ့ဥက္ကဋ္ဌအဖြစ်လည်းတာဝန်ယူထားတဲ့ဒေါက်တာဆိုးထွန်းကတော့အခုလိုပြောပါဗျ။
ကျွန်တော်တို့ကတက်ကတော့ဒီအခုကတော့ဂျပန်နိုင်ငံကနေပြီးတော့ဒီလိုလာမဲ့ယင်းနှီးငုံနယ်မှုနဲ့ပတ်သက်ရင်တော့လက်ရှိကတော့ဒီတော့အစည်းအဝေးမှာလာပြီးယင်းနှီးငုံနယ်မဲ့လူတွေပေါ့နော်။ဒီဟာရဲ့ကျွန်တော်တို့အနေနဲ့တို့ကတော့စိတ်ဝင်စားကြမယ်နေတာရှိပါတယ်။ကျွန်တော်တို့စီကတော့လက်ရှိဟိုဂျပန်နိုင်ငံကိုတော့ဒီရန်တက်ရှိတင်ပို့တန်နေတော့ဒီရေလုံငန်းကိစ္စရေလုံငန်းထွက်ကုန်တင်ပို့တာရှိတယ်။နောက်ဆန်စပါးတော့ဒီမနေ့ကဒီနေ့ကတော့တင်ပို့တာရှိတယ်ပေါ့နော်။ကျန်တာတော့ကျွန်တော်အနေနဲ့အများကြီးတင်ပို့တဲ့ဟာတော့မရှိသေးပါဘူး။အဲဗမာနိုင်ငံကိုလာပြောမှဂျပန်နိုင်ငံအနေနဲ့ရင်းနှီးမြှုပ်နှံမှုတွေပါလာမယ်ဆိုရင်တော့လေကျွန်တော်တို့အတွက်ကဒါလုပ်ငန်းခွင့်လန်းနေရနိုင်တယ်။နောက်တစ်ခါကလည်းဒီပညာနဲ့ပတ်သက်တဲ့ဟာတွေတန်တော်ကြီး transfer ပေါ့နော်။ဒါတွေရနိုင်တဲ့အတွက်ကြောင့်မို့ကျွန်တော်တို့ကတော့ဒါတော့လေအကောင်းပဲလို့ကျွန်တော်မျှော်လင့်ပါတယ်။ရရှိနေထားမှာတော့ဒီကျွန်တော်တို့စီမှာလည်းဒီလိုပါအစည်းအဆက်ဆိုတော့ဒါနိုင်ငံကအဆင့်မီစက်မှုဆောင်တခုဒီစောင့်နေပါတယ်ဒီစောင့်တဲ့နေရာမှာလည်းဂျပန်နိုင်ငံမှာရှိတဲ့ကုမ္ပဏီကြီးတွေကပါဝင်ပြီးတော့ယင်းနှုတ်နယ်လောက်ကနေလို့ကြောင့်မလို့လက်ရှိဂျပန်မှာရှိတဲ့ယင်းနှုတ်နယ်ပဲလူတွေစက်ရုံဒီစောင့်မဲ့လူတွေအတွက်ကတော့ရောစိတ်ဝင်စားတဲ့နေရာတခုလို့ကျွန်တော်သိပါတယ်အဲ့မကြပါမလဲကျွန်တော်တို့အနေနဲ့ဒီမြန်မာယင်းနှုတ်နယ်မှာဥပဒေကြာတန်းလာပြီးဖြစ်တယ်ဂျပန်နိုင်ငံအနေကဟိုဒီအမေရိကန်နိုင်ငံအနေနဲ့ကလည်းဒီဆန်ရှင်ကိုလွတ်လိုက်တဲ့တို့ကြောင့်မလို့ဒီခြေလက်တွေကြောင့်ကျွန်တော်အနေနဲ့ဒါဂျပန်နိုင်ငံကနေရင်းနှီးမြှုပ်နှံမှုတွေကျလာနိုင်မယ်လို့ကျွန်တော်မြင်ပါတယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့9ရက်ကြာဂျပန်နိုင်ငံခီးစဉ်အပြီးနောက်ဆက်တွဲခီးစဉ်အဖြစ်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်ကြီး30ကျော်တို့ဂျပန်နိုင်ငံကိုတွားရောက်ပြီးစီးပွားရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးဖို့လည်းရှိနေတာပါ။မြန်မာနိုင်ငံတွင်ဂျပန်ရဲ့အဓိကရင်းနှီးမြှုပ်နှံမှုတစ်ခုဖြစ်တဲ့တီလဝါအထူးစီးပွားရေးစုံတည်ဆောက်ရေးအပါအဝင်စီးပွားရေးလုပ်ငန်းနှစ်ပတ်အများအပြားကိုဆွေးနွေးနိုင်လိမ့်မယ်လို့လည်းမျှော်လင့်ထားကြပါတယ်ရှင်။